အမေရိကန်သမ္မတထရမ့်မှာစစ်ဗိုလ်ချုပ်ကြီးတွေကိုဖြုတ်လိုက်တာဟာအရင်ကမလုပ်ခဲ့ဘူးတဲ့ကိစ္စမဟုတ်ပါဘူးလို့ကာကွယ်ဝင်ကြီးပီဟက်ဆက်တာအခိုင်အမာပြောလိုက်ပါတယ်။ဘူဒွတ်စီဦးစီးချုပ်များဥက္ကဋ္ဌအဖြစ်ကနေလီဒတ်ဗိုလ်ချုပ်ကြီးစီကျူဘရောင်းဂျူနီယာကိုဖယ်ရှားလိုက်တာနဲ့ပတ်သက်လို့ Fox News တနင်္ဂနွေနေ့အစီအစဉ်မှာဟက်ဆက်ကအခုလိုပြောလိုက်တာပါ။သမ္မတဟာသူ့ရဲ့အဓိကကြားတဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ကိုဖွဲ့စည်းရမှာပါဒီလိုအပြောင်းလဲတွေလုပ်ခဲ့ကြတဲ့သမ္မတတွေအများကြီးရှိပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ဗိုလ်ချုပ်ကြီးဘရောင်းလေတပ်ဦးစီးချုပ်ဖြစ်ထရမ့်ကပဲ2020မှာအဆိုပြုခဲ့တာဖြစ်ပါတယ်ဗိုလ်ချုပ်ကြီးဘရောင်းဟာပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌနေရာကိုရရှိတဲ့ဒုတိယလူမဲခေါင်းဆောင်လည်းဖြစ်ပါတယ်ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌနေရာကိုထရမ့်ကလေတပ်ဒုတိယဗိုလ်ချုပ်ကြီးဒန်ရိုဇင်ကိန်းကိုခန့်ထားလိုပါတယ်ဒုတိယဗိုလ်ချုပ်ကြီးကိန်းကဒီဇင်ဘာလကအငိမ့်စားယူသွားခဲ့တာပါ။အငိမ့်စားယူပြီးဗိုလ်ချုပ်ကြီးတယောက်ကိုဘာလို့ခန့်ထားရတယ်လဲဆိုတာကတော့မရှင်းသေးပါဘူး။